မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြစ်ပေါ်ကချောင်းကနန်းရှိတဲ့ဒုက္ခသည်တွေဟာမြစ်ချောင်းဘေးရွက်ပြင်တဲရီထိုးနေကြတာကြောင့်မိုးရင်းမှာအခက်အခဲတွေဖြစ်လာနိုင်တယ်လို့အဲဒီကိုကိုရိုင်းတွားရောက်လေ့လာခဲ့တဲ့ VOA သတင်းထောက်ကပြောပါတယ်သူတို့မူရင်းနေရရင်ပြန်ခွင့်အပါအဝင်တောင်းဆိုချက်၃ချက်ရရင်ပြန်မယ်လို့အဲ့ဒီဒုက္ခသည်တွေကပြောပြကြပါတယ်။နေဆံမြင့်ပေါ်မှာရှိတဲ့ဒုက္ခသည်တွေရှိရာကိုဒီကနေ့မှကိုရင်တွားရောက်တွေ့ဆုံမေးမြန်းတာတွေလုပ်ခဲ့တဲ့ VOA သတင်းထောက်ကိုမိုးစောကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်။
ဒီမြန်မာနိုင်ငံပန်းစီကျိုးခတ်ထားတဲ့ဟာနဲ့နေဆံချောင်းနဲ့ကြားတွေဟာပြည်90လောက်ရှိရပါပေါ့။ဒီတန်စီကျိုးရဲ့အပြင်ဘက်မှာနေထိုင်နေတဲ့မွတ်စလင်ဒုက္ခသည်တွေကိုတွေ့ပါတယ်သူတို့ကတော့အဲ့မှာကျွန်တော်မိနေကြည့်တဲ့အခါမှာလူကြီး6000လောက်ရှိတယ်လို့ပြောပါတယ်ဗျအများမှာရှိရဲ့ဒီလူမျိုးကြီးတွေရဲ့တွေ့ပါဒီမှာမိနေစုံစမ်းကြည့်တဲ့အခါမှာတော့သူတို့ကလူကြီး3000လောက်2000 3000လောက်ပဲရှိတယ်လို့ခန့်မှန်းကြပါတယ်မပြန်မနေတဲ့အဲ့မှာနေနေရတဲ့အဓိကအကြောင်းရင်းကတော့သူတို့ကလှဖို့ခေါင်းစခန်းမှာဗောလေယာယီလက်ခံထားတဲ့စခန်းမှာဒီအဲ့မှာသူတို့မနေကြဘူးသူတို့တရရသူတို့ရဲ့နေရာချင်းကိုပြောင်းကျင်နေဆိုတဲ့အကြောင်းတစ်ချက်သူတို့ပြောပါတယ်ဗျဆောင်တဲ့ချက်နောက်ပိုင်းချက်ခဲ့တဲ့တော့ဆိုလို့ရှိရင်ကျွန်တော်ဒီ IDP စကန်နေပေါ့လေစကန်နေမှာထားရတာမှာဆိုလို့ရှိရင်ဒီနှစ်နဲ့ချီပြီးကြာတယ်ပေါ့၄၅၆နှစ်လောက်အဲ့ဒီမှာနေကြရတဲ့ဆိုတဲ့အနေခံကြီးတွေသူတို့ပြရတဲ့အတွက်ကြောင့်မို့အဲ့ဒီသူတို့ဝင်ကြည့်လို့ဆိုတဲ့ဘောကိုသူတို့ပြောပါတယ်ဗျနောက်တစ်ချက်ကသူတို့ကဒီ NVC ကပ်ပေါ့လေဒီနိုင်ငံသား CC ကပ်လုပ်ပေးမယ်လုပ်ငန်းအစီအစဉ်တွေပေါ်မှာသူတို့ကအယုံကြည်ရှိဘူးပေါ့သူတို့မှာရင်ကလေးကတစ်ချက်လဲထောက်ထားနေရှိပြီးသားဒီချိုးဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဘောအနိုင်ငံရေးစီးပွားရေးတွေပါလေရှိပါတယ်ဆိုတဲ့အကြောင်းကိုပြောတယ်။အဲ့ဒီအတွက်ကြောင့်မို့သူတို့ထပ်ပြီးစီစစ်တာမျိုးသူတို့လက်မခံလို့ဘူးလို့ပြောတယ်။အဲ့ဒီအချိန်မှာကျွန်တော်တို့မေးပါတယ်။ခင်ဗျားတို့အနေနဲ့မပြန်ဘူးဆိုတော့ခင်ဗျားတို့အားလုံးမှာဒီကိစ္စပြောနေတယ်လေဒီတချို့တွေကဒီတစ်ခါနိုင်ငံကမဝင်လာတဲ့လူတွေရှိနေတယ်ကြားနေရတယ်အဲ့ဒီဟာဆိုသူတို့ကတော့သူတို့မှာအဲ့အထောက်ထားတွေအားလုံးရှိပါတယ်ဆိုတဲ့ကြောင့်မို့ပြောတယ်ဗျ။နောက်တစ်ချက်ကတော့သူတို့ကအဲ့လုံခြုံရေးနဲ့ပတ်သက်တော့အာမခံချက်ရှိပြီးတဲ့ကိုသူတို့ကလူလာရဲသူတို့တက်ကဒီဒီမာဒီကိုပြန်နေဆိုလို့ရှိရင်ဒီလူတွေနဲ့ပတ်သက်ပြီးအမခံချက်ပြီးလို့ရောမရှိဘူးလို့သူတို့မြင်နေတဲ့ကြောင့်သူဒီညာပဲနေရစီတော့မရီအချက်ပေါင်းချက်ကိုပြောပါတယ်ဗျ
သူတို့အဲ့ဒီမှာနေရတဲ့အခြေအနေပေါ်စားရတော့ရေးအကူအညီရရှိရေးဘယ်လိုများတွေ့ကြရလဲခင်ဗျအ
ဓိကတော့သူတို့ကအဲ့ဒီနေရာတွေမှာဒီရွက်ချင်တဲတွေနဲ့ပဲကျက်စမိုးကစားလို့ဟာနေနေတယ်ရွက်ချင်တဲတွေချိုးပြီးတော့နေထိုင်ကြပါတယ်သူတို့တွေကတော့ဒီဟို IGRC ကနေတော့မှရိတ်ခါထောက်ပံ့ပေးရလို့သိရပါတယ်ဗျဒီလိုလိုကြရတော့အမိထားတော့ကျွန်တော်မိုးကြလာပြီဆိုရင်အဲ့ဒီကနေထိုင်ဖို့အခက်အခဲရှိပါတယ်။ဒီချောင်းဘေးမှာလည်းဖြစ်နေတယ်ဆိုတော့မိုးလည်းဆိုရင်တော့အခက်အခဲရှိရဲ့။အဲ့ဒါကျွန်တော်တို့ဘယ်လိုရက်တီဆက်ပြီးရက်တီလဲမိုးလို့မှာလဲဆိုဘယ်လိုပဲဖြစ်ဖြစ်ဒီလိုအနေနဲ့ကတော့ဒီမှာပဲဆက်နေသွားမယ်။သူတို့တောင်းဆိုချက်တွေပေါ့လေသူတို့လူလားချက်တွေတော့ညီနိုင်သိကျင်းတဲ့ဆိုတော့မျိုးသူတို့ကပြောပါလေကြာ
။ဟုတ်ကဲ့။သူတို့ရဲ့လူလားချက်တွေနဲ့ပတ်သက်လို့ကောကိုမိုးစော်တို့ကိုအာနာပိုင်တွေကဘာများပြန်ပြောသေးလဲ
။အာနာပိုင်တွေကအရင်ရက်တီတွေကတော့ပြောပြီးသားပါ။ဒီခုလုံနေတဲ့နှစ်နိုင်ငံသဘောတူထားတဲ့အချက်တိုင်းပဲအာနာပိုင်တွေကဘက်ကဆောင်ရွက်မှာပေါ့။ဒီပြန်လာမဲ့လူတွေအားလုံးကိုဒီရေချောင်းအလိုက်မခုရပါလေ။ပုံကန်းနေလာမချင်းတောင်းပြိုလေဝဲရနေမှာလက်ခံမယ်လက်ခံမှာအိုက်စီပြစ်ပြီးတော့မှလည်းသူတို့ပြရမီယာချထားမယ်ဆိုတဲ့သဘောတွေကိုနေရတော့အဲ့မျိုးကျွန်တော်နေနေတဲ့ကောင်ကအဲ့လိုပြောပါလေကြာ။နောက်ဒီ NDC process ကလည်းအဲ့ဒီအချိန်မှာပဲကျင်းဝင်ပြီးမှသူတို့ကိုအမြန်ဆုံးလှုပ်ဆောင်ပေးမယ်ပေါ့လေ။အဲ့ဒီအမျိုးပြောပါလေကြာ
။ဟုတ်ကဲ့ဟိုတလို့တော့ကမြန်မာဆွေကဒီနေဆက်မြင်းပေါ်မှာနေနေတဲ့လူတွေလက်မခံဘူးထွက်သွားပါဆိုပြီးတော့ပြောပြီးတော့နည်းနည်းနေဆက်မှာတင်းမာမှုလေးဖြစ်တယ်။ဟိုဘက်ဘင်္ဂလားဒေ့ရှ်ဘက်ကလည်းတက်တီဝါကြီးချဆိုအဲ့ဒီအခြေအနေကဘယ်လိုရှိပါလဲခင်ဗျ။အ
ခုလောလောဆယ်အခြေအနေကတော့ဒီမင်းမြန်ကြည့်ရတော့ဆိုရင်တော့အဲ့နေဆက်တစ်လျှောက်လုံးကမြန်မာဆွေရပကအဲ့ဒီနေနေကြတော့ရဲနေဘင်္ဂလားဒေ့ရှ်ကနေကြောင်းကျဲတွေပြီးကျွဲပြီးတော့မှအဲ့နေရာဒေသတွေကိုပြီးကျွဲပြီးကျင်းလဲရတာရှိရဲ့လောလောဆယ်ကတော့နှစ်ဖက်ကျင်းပါတဲ့အနေထားတော့မတွေ့ရဘူးဗျ
မြန်မာဆွေရနဲ့ဘင်္ဂလားဒေ့ရှ်ကပေါင်းပြီးတော့စီစဉ်နေတာကဘင်္ဂလားဒေ့ရှ်ဘက်ကလည်းစီစစ်ပြီးတော့ပို့မယ်မြန်မာဆွေကလည်းလက်ခံမယ်အစီအစဉ်တွေပါလောက်ထားတယ်ဒါပေမဲ့အဲ့နေဆက်မြင်းပေါ်မှာရှိနေတဲ့လူတွေကအဲ့ process မှာအကျုံးဝင်မှာမလား
ဝင်လာတဲ့ဒီလူငါးယောက်ပေါ့လေမိသားစုတစ်စုကိုတော့မြန်မာဘက်ကလက်ခံကြတာရှိတယ်။ဒီမတိချွတ်ကလည်းတို့ဒီပြည်နယ်မှာဆိုလို့ရှိရင်ဒီဟာစစ်နိုင်ငံသဘောတူထားတဲ့ process နဲ့လောက်တာမဟုတ်ဘူးဆိုလို့ပြောတာရောရှိတယ်။ဒီမှာအစိုးရဘက်ကတော့ဒီနေဆက်မြင်းမှာရှိရလို့လည်းဝင်လာမယ်ဆိုရင်လက်ခံနေနေတဲ့အနေအထားမျိုးရှိပါတယ်။တချို့ကြားသိရတဲ့ပြည်နယ်ရာဆိုတချို့ပြည်တွေဆိုလို့ရှိရင်အာဏာပိုင်တွေမှာစတေမပူဝင်တဲ့ကိုကြီးကိုဟန်နဲ့ပြန်ဝင်လာတဲ့ဟာတွေလည်းရှိနေတယ်ဆိုတဲ့သတင်းမျိုးတွေလည်းကြားနေရပါတယ်ရှိတယ်။
ကမိုးစော်ကိုကိုသားညုံကမေးမြန်းတင်ပြသွားတာပါရှင်။